မြန်မာစစ်အစိုးရကချမှတ်ထားတဲ့မူဝါဒလမ်းစဉ်9ရက်နဲ့ဒီမိုကရေစီဖော်ဆောင်ရေးကိုတဆင့်စီတက်ပြီးတော့အကောင့်ထဲပေါ်ဖို့ပြင်ဆင်နေတဲ့အချိန်မှာပဲကန့်ကွက်မှုတွေကလည်းတစ်ပြိုင်တည်းပေါ်ပေါက်လာနေတာပါထင်ရှားတဲ့စာရေးဆရာကြီးလူဒုစိန်ဝင်းကလည်းဆရာနာရှင်ကိုဖယ်ရှားပစ်ဖို့ကလူဒုလှုပ်ရှားမှုကြီးနဲ့ပဲလုံးဝရလိမ့်မယ်ဆိုတဲ့သတင်းစကားတွေကိုပြောဆိုလိုက်တာကြောင့်သူ့ရဲ့စကားသံတွေဟာပြည်ပရောက်မြန်မာတွေကနေအင်တာနက်ပေါ်ကနေတဆင့်ဖြန့်ဝေနေတာကိုကျွန်တော်တို့တွေ့နေရပါတယ်။စစ်ဆိုးရရဲ့ဖိနှိပ်မှုတွေမပြတ်မလတ်ရှိနေတဲ့ကြားကလူထုကြီးရဲ့အားကိုယုံကြည်ဖို့အခုလိုမျိုးလူထုစင်ဝင်ကလှုံ့ဆော်တာဟာဘလောက်ထိလက်တွေ့ကျမှုတွေဖြစ်နိုင်မှာမလဲခင်ဗျာ။မတ်တင်းတီတီကလူထုစင်ဝင်ကိုဆက်သွယ်မေးမြန်းထားရဲဆိုတော့ရှင်းပြပေးပါဦး။
ဟုတ်ကဲ့ပါကိုကျော်အောင်လွင်ဒီရက်တွေထဲမှာအင်တာနက်အွန်လိုင်းတွေမှာပြန့်နှံ့နေတဲ့သတင်းစာဆရာကြီးလူထုဦးစိန်ဝင်းရဲ့လူထုတို့ပန်ကြားချက်ဆိုတဲ့အထက်ကအတန်တစိတ်တစ်ပိုင်းကိုကျမတို့ပထမဆုံးနားထောင်ရအောင်ပါ
ပြတ်တမကကကေတင်တို့လွတ်မြောက်သွားတဲ့နိုင်ငံရေလို့ကဘာပေါ်မှာတနိုင်ငံမှမရှိခဲ့ဘူးပါအဲ့ဒါကြောင့် dialogue တို့လုံခြုံရေးကောင်စီတို့ဆိုတာတွေနဲ့စိတ်ကူးရင်ပြီးအချိန်ကြီးဖြုံးမနေကြပါနဲ့တိုင်းပြည်ကနာလာပါပြီပြည်သူတွေဒုက္ခရောက်လာပါပြီဒီအနာရှင်စနစ်ဆိုကြီးအောက်မှာရာစုနှစ်တဝက်နီးပါးရှိခဲ့ပါပြီအများဆုံးဓာရီကိုအဆုံးသတ်တင့်ပြီဒီချင်းဟာတော်လာရေးတရလုံးအလေအပြောင်းဖြစ်နိုင်တဲ့အချိန်ကာလဖြစ်တယ်ဒီလိုဖြစ်ဖို့ရွှေဝါရောင်တော်လာရေးကဖန်တီးပြလိုက်တာဖြစ်တယ်ရွှေဝါရောင်တော်လာရေးရဲ့ကြီးမားတဲ့အရှိဟိုဟာကဘာတစ်ခုလုံးကိုဖုံးလွှမ်းသွားခဲ့ပြီ
အဲဒါပြင်ဆရာလူထုစိန်ဝင်းရဲ့ပန်ကြားချက်တွေရဲ့မှာပေါ့နော်ဖိနှိပ်မှုကြောင့်အကြောက်တရားတွေနဲ့ဘာမှမလုပ်နိုင်ဘူးဆိုတဲ့အမြင်သဘောထားတွေကိုပြီးခဲ့တဲ့စက်တင်ဘာရွှေဝါရောင်တော်လှန်ရေးကစန့်ကျင်ပြသလိုက်တာဖြစ်တယ်လို့ဒီလိုအရှိန်ကောင်းတွေနဲ့ဆက်ပြီးတိုက်ပွဲဝင်ဖို့ကိုလည်းတိုက်တွန်းထားပါတယ်အခုအချိန်မှာမြန်မာစစ်ကောင်းဆောင်တွေကလည်းသူတို့ရဲ့ရှေ့လုပ်ငန်းစဉ်တွေဖြစ်တဲ့မေလလူထုဆန္ဒခံယူပွဲကိစ္စတွေ2010ခုနှစ်ရွေးကောက်ပွဲကိစ္စတွေနဲ့ပတ်သက်ပြီးကြေညာချက်တွေနဲ့အတူသူတို့ရဲ့ရှေ့လုပ်ငန်းစဉ်တွေအပေါ်မှာစန့်ကျင်တဲ့အမြင်ရှိသူတွေနဲ့လှုပ်ရှားမှုတွေရှိတယ်ဆိုရင်လည်းဥပဒေအရရေးယူမယ်လို့တရားဝင်ထုတ်ဖော်ပြောဆိုနေပါပြီ။နောက်တစ်ခါဒီမြန်မာစစ်ကောင်းဆောင်များအနေနဲ့ကုလသမဂ္ဂအပါအဝင်ဘယ်နိုင်ငံဘယ်အဖွဲ့အစည်းကမှအကြံပေးဝေဖန်တာတွေကိုလက်ခံမှာမဟုတ်ဘူးလို့လည်းသူတို့ရဲ့သဘောထားကိုပြောဆိုပြီးသားပါ။အခုလိုလူထုဆရာစိန်ဝင်းရဲ့တိုက်တွန်းပြောဆိုချက်ကလူထုအတွက်အန္တရာယ်ဖြစ်နိုင်မယ်လို့မယူဆဘူးလားလို့ကျမဆရာဦးစိန်ဝင်းကိုဆက်သွယ်မေးမြန်းကြည့်တော့သူကအခုလိုဆရှင်းပြပါတယ်
။လူထုကတော့အန္တရာယ်ရှိမယ်လို့ကမယူဆဘူး။ဒါပြည့်လို့ဆိုတော့ဒီအနှစ်20ကာလအတွင်းမှာအစိုးရကဒီလိမ့်စင်ဒုတိုက်တာဒီလိမ့်ရှာရှိရကိုတစ်ချက်ပြီးတစ်ချက်သူကလှုပ်သွားပါပဲ။ဒါဆိုဒီဘက်ကလူတွေကဘာမှမလုပ်ကြဘူး။ဟိုလိုလိုဒီလိုလိုနဲ့အဲ့ဒါကတော့အကူအလိုက်ဟိုအမေရိကန်အကူလိုက်ဒီဒါရော့ကိုအကူလိုက်ပေါ့။အစိုးရကဒီအပြတ်ပြောပြီးပဲဒါတော့ဆယ်လူမဟုတ်ဘူး။ဒီတရုတ်ချွန်ချာဦးတွေကပြမရည်ဘူးလို့ပြတ်ပြောထားတာပဲ။အဲ့ဒီကလည်းကိုလိုရှာရှိရကိုလို့သူကသူလို့ရှာရှိရသူလို့တာပဲ။နိုင်ငံရေးသမားတွေကနိုင်ငံရေးသမားတွေလှုပ်ရှားကြည့်တာကိုဆက်လုပ်တော့အဲ့လိုမလုပ်ခဲ့ကြတော့ကဒါပြောလိုက်တာပဲ
အခုလိုပြောဆိုရတာဟာလည်းအပြောင်းလဲတွေဖြစ်လာဖို့ပြောင်းလဲမှုတွေလိုချင်တဲ့သူတွေမှာအားနည်းချက်တွေတွေ့ရလို့အခုလိုတိုက်တွန်းပြောဆိုတာဖြစ်တယ်လို့လည်းဆရာဦးစိန်ဝင်းကဆက်ပြောပြပါတယ
်အားမရဘူးဆိုတာနေရာတော့အများကြီးပေါ့ခုနကပြောခဲ့တဲ့အတိုင်းပဲဒီနေ့စေအတွင်းမှာအရှင်းရတဲ့ကတော့သူလူကြီးလူဖိုက်တာတွေကိုသူလှုပ်ရှားကြည့်ရကိုချစ်ပြီးချစ်လုပ်တာပဲဆိုတော့ဒီဘက်ကနိုင်ငံရေးအင်အားစုများဘက်ကတော့လူတွေလူဆိုင်ကြတယ်လူတွေလူတွေအချိန်မှာလူတွေလူဆိုင်မရှိဘူးတမှုဘဝနေလဲအားမရဘူးနောက်တစ်ခုကအန်ဒီရဲ့ကြီးမားတဲ့အန်ဒီရဲ့ယူကိုမြင်တွေ့နေတယ်အဲ့ဒါပါလဲဆိုတော့လူကအချက်တည်းရတယ်ဒီရဲ့ပုံမှုကြီးလာတယ်ပုံကြီးလာတဲ့အခါမှာတရင်လူတွေကမခံရနိုင်ဖြစ်ပြီးတော့နော်ပုံကြပေါက်ကွဲမှုကြီးဖြစ်ရင်တိတ်အန်ဒီရဲ့ကြီးတဲ့တိတ်ကြောက်ဖို့ကောင်းတယ်အဲ့ဒါဟာလူတွေကပြင်းမာတဲ့အာကုလို့မရတော့ဘူးဆိုတော့မထူးစိတ်တွေဝင်လာပဲမထူးစိတ်ဝင်လာတဲ့လူကဘာမှမဖြစ်သေးတော့လုပ်ပါပဲအဲ့ဒီတော့ဒီအန်ဒီရရှိတယ်ဒါပေမဲ့ဒီအန်ဒီကိုနည်းနည်းတွေဘဘဒီလူစကားကိုပြောလိုက်ကြပဲ
တတိယဆရာကြီးလူလူစိန်ဝင်းပြောပြခဲ့တာပါအခုလိုမြန်မာစစ်ကောင်းဆောင်တွေပြောဆိုနေတဲ့ရှေ့လုပ်ငန်းစဉ်တွေကနေမြန်မာနိုင်ငံအတွက်ကောင်းတဲ့အခြေအနေတစ်ခုခုရောဖြစ်လာနိုင်ဖို့ခံမှန်းလို့ရပါသလားလို့မေးကြည့်ပါတယ
်ဟိုတော့မချင်ပါဘူးဒီဟာမျိုးဒီအဖြစ်ကြီးမျိုးစပါလို့ရှိခဲ့ဘူးပါပဲခုဆက်နေဘူးလေကမကျုံငယ်ဘူးလေအကောင့်လာတာမြင်ဘူးကွာ
ဒါကတော့ဝိုင်းရင်သတင်းစာဆရာကြီးလူလူဦးစိန်ဝင်းကို VOA ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်